ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ကနေဝင်ရောက်လာတဲ့ရွှေတရီကန်ထွက်စိတ်ကြွစည်းပြား6တန်းကျော်ဖမ်းမိကြောင်းထိုင်းမှုရေးနိုင်ငံရဲတပ်ဖွဲ့ကဇူလိုင်လ18ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒီသတင်းကိုကျမမအေးမှပြောပြပေးမှာပါ။ထိုင်းမြန်မာနယ်စပ်ရွှေတရီကန်ဒေသကနေတဆင့်ထိုင်းနိုင်ငံအတွင်းပိုင်းကိုဝင်ရောက်လာတဲ့ကာလာတံပိုးဘတ်ငွေတန်းပေါင်း90ကျော်တံပိုးရှိတဲ့ကိုသုံးလုံးတစိမ့်မူရစီဝါ6တန်းနှစ်သိန်းနဲ့တူမူရမောင်ကိုခိုင်းကလူငယ်3ကိုထိုင်းရနာပိုင်းတွေကဖမ်းဆီးခဲ့တာပါ။မူရနိုင်နေရဲ့ရဲတပ်ဖွဲ့ရဲ့ဒူရဲချုပ်မွန်တီရင်းညံကတော့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ်
။ထိုင်းဘူဟာလက်ချက်ပါချင်လိုက်လက်ချက်ပါဆရာကို
အခုဖမ်းပြီးတဲ့မူရစေဝါတွေနဲ့မူရခိုင်ဝင်တွေဟာချင်းရိုင်ပြည်နယ်နဲ့ဖယောင်ပြည်နယ်တွေမှာလှုပ်ရှားနေတဲ့တောင်ပေါ်တိုင်းရင်းသားအုပ်စုတွေဖြစ်ပါတယ်။သူတို့မောင်းလာတဲ့ကားနှစီးကိုအယုဒ္ဓယာမြို့အာရှလမ်းမကြီးပေါ်မှာမူရနိုင်နေရဲ့ရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့တာဖြစ်ပါတယ်။စိတ်ကြွဆေးတွေနဲ့အတူဖမ်းပြီးတဲ့လူငယ်သုံးဦးဟာထိုင်းမြန်မာနယ်စပ်ကတောင်ပေါ်တိုင်းရင်းသားလက်မှတ်တွေကင်ဆောင်ထားကြသူတွေဖြစ်ကြပါတယ်။ဒီမူရခိုင်ဝင်တွေဟာအုပ်စုလိုက်ရှေ့ပြေးလမ်းကြောင်းရှင်းမရှင်းကြည့်တဲ့ကားတွေကိုအသုံးပြုပြီးအွန်လိုင်းကနေအချင်းချင်းဆက်သွယ်သတင်းပေးပြီးမူရစေဝါတွေကိုတယ်ဆောင်နေကြတာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါမူရစေဝါတယ်ဆောင်နေသူတွေကအုပ်စုလိုက်ခိုင်းနဲ့လုပ်နေကြတာဖြစ်ပြီးရှေ့ပြေးလမ်းကြောင်းကြည့်သူတွေကရဲစစ်စေးရေးဂိတ်တွေရှင်းတဲ့လမ်းတွေကိုအရင်ဖြတ်မောင်းပြီးမှနောက်ကမူရစေဝါတွေတယ်ဆောင်လာတဲ့ကားတွေကလိုက်လာကြလာလို့ဆိုပါတယ်သူတို့ရဲ့ဆက်သွယ်တဲ့စနစ်ကိုကြိုတင်သတင်းရထားတဲ့ရဲတပ်ဖွဲ့ဝင်တွေကချင်းရိုင်နယ်ဇက်ကနေအစ်စ်စေးမရှိတယ်လို့လမ်းဖွင့်ပေးခဲ့ပြီးအယုဒ္ဓယာမြို့ကိုရောက်မှဖမ်းဆီးလိုက်တာလို့လည်းဆိုပါတယ်။နောက်ဆက်တွဲသူတို့နဲ့ဆက်နွယ်တဲ့ခိုင်းဝင်တွေကိုလည်းလိုက်လံဖမ်းဆီးနေပြီလို့လည်းပြောပါတယ်။မြန်မာနိုင်ငံရဲ့မတည်ငြိမ်တဲ့ကာလမှာရွှေတရီကန်ဒေသကနေမူရမောင်ကိုခိုင်းနေဟာစိတ်ကြွစည်းတွေကိုအရင်ကထက်ပိုထုတ်လုပ်နေပြီးထိုင်းဘက်ကိုအလုံးရင်တည်ဆောင်တင်သွင်းနေတယ်လို့လည်းဒီအပိုင်းမှာပဲထိုင်းနိုင်ငံရဲ့ဒေသဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ရဲ့ဒီနှစ်ဆန်းမှာထုတ်ပြန်တဲ့မြန်မာနိုင်ငံဗိမ်းထုတ်လုပ်မှုနှစ်စဉ်အစီရင်ခံစာမှာတော့ဒေသတွင်ဓာတုပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူရစေဝါတွေတွင်ကျလာတယ်လို့လည်းရေးသားထားပါတယ်ရှင်။